အာဆီယံ2ကိုယ်စားလှယ်ကမြန်မာနိုင်ငံသွားရောက်ပြီးတော့ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံဖို့တောင်းဆိုထားချိန်မှာမြန်မာနိုင်ငံရဲ့ပြဿနာဟာလူပုဂ္ဂိုလ်တဦးတယောက်ထဲနဲ့တွေ့ဆုံဆွေးနွေးဖြေရှာလို့ရတဲ့ပြဿနာမဟုတ်ဘူးလို့စစ်ကောင်စီကတုံ့ပြန်လိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်၅ချက်အကောင့်ထဲမှာပေါ်သေးတဲ့အပေါ်အာဆီယံနိုင်ငံသားရေးဝန်ကြီးတချို့ကဝေဖန်နေသလိုမကြာခင်ကျင်းပမဲ့အာဆီယံထိပ်သီးစည်းဝေးပွဲကိုစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုမဖိတ်ဖို့အထိဆွေးနွေးမှုတွေရှိနေပါတယ်။ဒါဟာအဖွဲ့ဝင်နိုင်ငံအချင်းချင်းအပေါ်ထားတဲ့အာဆီယံရဲ့မူပြောင်းလဲလာတယ်လို့မြင်နိုင်ပါသလား။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်နေတဲ့ပြဿနာတွေကိုဖြေရှင်းဖို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်အာဆီယံခေါင်းဆောင်တွေသဘောတူထားကြတဲ့ဘုံသဘောတူညီချက်၅ချက်နဲ့ပတ်သက်ပြီးလက်တွေ့အကောင်အထည်မဖော်နိုင်သေးတဲ့ပေါ်အာဆီယံခေါင်းဆောင်တို့ချုပ်စိတ်ပြက်နေကြတာပါ။ဒါကြောင့်အော်တိုဘာလ26ရက်နေ့ကနေ28ရက်နေ့ထိအွန်လိုင်းကနေကျင်းပမဲ့ထိပ်သီးအစည်းအဝေးကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုမဖိတ်ဖို့အထိဆွေးနွေးနေကြတယ်လို့လက်ရှိအာဆီယံလက်ကြောက်ကထဘရူနိုင်းနိုင်ငံရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့မြန်မာအရေးအာဆီယံအထူးသံတမန်အာရီဝန်ယူဆော့ဖ်ကပြောထားတာပါ။သူဟာမြန်မာနိုင်ငံသွားပြီးဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဖို့စစ်ကောင်စီကိုတောင်းဆိုထားပါတယ်။ဒီကနေ့မှာတော့မြန်မာနိုင်ငံပြည်ထောင်စုကိုလူပုဂ္ဂိုလ်တဦးတယောက်ထင်းနဲ့တွေ့ဆုံဆွေးနွေးအဖြေရှာလို့မရဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတုံ့ပြန်ပြောဆိုပါတယ်။
ကျွန်တော်တို့နိုင်ငံမှာဖြစ်နေတဲ့ပြဿနာတွေဟာဒီပုဂ္ဂိုလ်တဦးတယောက်ဒီအဖွဲ့အစည်းတယောက်ထင်းနဲ့ဖြေရှင်းလို့ဖြေရှင်းသွားတာမျိုးမရှိဘူး။အဲ့တော့ကြဒီအရာကိုဒီနိုင်ငံတော်ရဲ့အတိုင်းအမြံပုဂ္ဂိုလ်အောင်ဒေါ်ဆန်းစုကြည်တယောက်ထင်းနဲ့တွေ့ဆုံမှုတွေကြဖြေရှင်းပြီးလို့ဖြစ်နိုင်တယ်လို့ယုံကြည်ရင်အဲ့ဒီယုံကြည်မှုဟာကျွန်တော်ပြောချင်တာမျက်ကမ်းယုံကြည်မှုလို့ပဲကျွန်တော်ပြောချင်တာဒါတွေကိုကျွန်တော်ပြောနေတာဒီအကြောင်းပဲပြောနေမှာမြန်မာနိုင်ငံတမိုင်းဆင်ဆက်ဖို့ကြည့်မြန်မာနိုင်ငံရဲ့ဖြေရှင်းလာတဲ့ကိစ္စတွေကိုကြည့်ဒါတွေကိုအကန့်အသတ်နဲ့လူပုဂ္ဂိုလ်ပိုင်းဆိုင်ရာအကန့်အသတ်နဲ့လုပ်တယ်ဆိုတာကငယ်ပယ်ကျဉ်းချောင်းလုံးပါတယ်အာဆီယံအစည်းအဝေးမှာကျွန်တော်သဘောတူညီချက်900ရှိခဲ့တယ်အဲ့900ကကျေကျေပြန့်ပြန့်ပါပြီးဖြစ်တယ
်ဘူဂျုံမူကြီးမင်းအောင်လှိုင်ကိုထိပ်သီးအစည်းအဝေးမဖိတ်ဖို့အထိဆွေးနွေးနေတယ်လို့ဘူနိုင်ဒုတိယနိုင်ငံခြားရေးဝန်ကြီးကပြောခဲ့ပြီးတဲ့နောက်အခုလိုတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်ဒိုးတက်မှုမရှိရင်အာဆီယံထိပ်သီးစည်းဝေးဘက်ကိုစစ်ကောင်စီအဝတ်အပါဝင်စီဖို့ခက်မယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးစိုက်ဖူဒင်အဗ်ဒူလာကလည်းတင်းလာနေက Twitter မှာရေးခဲ့ပါတယ်တကယ်တော့အဖွဲ့ဝင်နိုင်ငံအချင်းချင်းအကြားဝင်မဆွေရေးမှုကိုလက်ကင်ထားတဲ့အာဆီယံကအခုလိုမျိုးထိပ်သီးအစည်းအဝေးမဖိတ်တာမျိုးအထိအရင်ကမလုပ်ခဲ့ဘူးပါဘူးဒါကဘယ်လောက်ထူကြပါသလဲမြမမဟာဗျူဟာနဲ့မူဝါဒလေ့လာရေးအဖွဲ့ISP ကညွှန်ကြားရေးမှူးဦးအောင်သူငိမ့်ကအခုလိုမြင်ပါတယ
်။တော့အဲ့တော့အာဆီယံကသူ့ရဲ့ regional grouping ပေါ့ဗျာဒေသဆိုင်ရာအုပ်စုတစ်ခုရဲ့ဂုဏ်သိက္ခာရှိပါတယ်။အဲ့တော့ဒီမြမပြည်အရေးကိုဝင်ရောက်မဆောင်ရွက်နိုင်ဘူးဆိုလို့ရှိရင်သူတို့ရဲ့ဟိုဂုဏ်သိက္ခာပါကြရတော့မဲ့ပုံစံမျိုးဖြစ်လာတော့ပေါ့ဗျာဒါကလည်းတစ်ချက်ပါ။ဆိုတော့နောက်တစ်ခုကကျတော့ဒီနိုင်ငံတကာဆက်ဆံရေးတွေမှာကျတော့ဟို policy of inaction လို့ခေါ်တာပေါ့ဗျာ။ဘာမှမလုပ်ပဲနေရင်တော့သူအလိုလိုနေရင်းနဲ့ဟိုကဘာရနေအောင်ပဲကိစ္စမျိုးဗျာတဘောဟိုအာဆီယံကိုယ်စားလှယ်ကိုလက်ခံတွေးလိုက်မယ်ပြန်သွားမယ်နောက်တစ်ခါထပ်လာမယ်ဒါဆိုရင်တော့မှမြန်မာအစိုးရဘက်ကအချိန်ဆွဲလို့ရသေးတယ်လေဆိုတော့အဲ့လိုရတဲ့အနေထားတော့မှမလုပ်ဘူးဆိုတဲ့အခါကျတော့ဟိုအာဆီယံဘက်ကဟိုတော်တော်လေးကိုခတ်တဲ့အနေထားမျိုးရှိတာပေါ့ဗျာအဲ့တော့နောက်ပဲဆုံးမှရတော့ဒီလိုစဉ်းစားရတဲ့ဟာမျိုးတွေဖြစ်လာတာပေါ့နော
်မြန်မာနိုင်ငံပြည်ထောင်စုဖြစ်ရှိရေးအတွက်အာဆီယံရဲ့အဖြေရှာချက်ကိုနိုင်ငံတကာကလည်းစောင့်ကြည့်နေတာမို့အာဆီယံဘက်ကအရင်အခြေအနေနဲ့မတူဘဲဆောင်ရွက်လာတာဖြစ်တယ်လို့လည်းသူကသုံးသပ်ပါတယ
်ပြောချင်တာကတော့ကျွန်တော်မြင်တာအခုချိန်မှာဗျာဟိုအာဆီယံအန်ဘွိုင်းလာဖို့သိက္ခတ်နေတဲ့ကိစ္စမျိုးပေါ့နော်နောက်တစ်ခုကကျတော့ဘာဖြစ်လို့မနှိမ့်နှိုင်းရတာဒီလောက်ထိခက်နေသလဲဆိုတဲ့အနေအထားတော့ကျွန်တော်သိချာမသိဘူးဒါပေမဲ့မဖြစ်သင့်ဘူးလို့တော့ကျွန်တော်ထင်တယ်ဗျာအခုအနေအထားမှာအနောက်နိုင်ငံကြီးတွေကလက်ဆောင်ပြီးတော့အာဆီယံကိုမင်းရှေ့ကလောက်ပါဆိုပြီးတော့ခိုင်းနေတာလေတော့အဲ့ဒီအနေအထားမှာအာဆီယံကအသုံးမချတော့ဘူးဆိုလို့ရှိရင်အနောက်နိုင်ငံကြီးတွေလက်ရှောင်နေလို့မရတော့ဘဲနဲ့ကိုယ်တိုင်ဝင်အရေးယူရမယ့်ဟာမျိုးတွေဖြစ်လာနိုင်တယ
်။ကုလသမဂ္ဂအမေရိကန်၊ဗြိတိန်၊ဥရောပသမဂ္ဂစတဲ့နိုင်ငံတကာကလည်းစစ်ကောင်စီခေါင်းဆောင်အပါအဝင်အာဆီယံခေါင်းဆောင်တွေသဘောတူထားတဲ့အချက်၅ချက်အတိုင်းအကောင့်ထဲပေါ်ဆောင်ရွက်ရေးကိုစောင့်ကြည့်နေတယ်လို့အမည်ပြောနေတယ်လို့အာဆီယံအာရှဒေသတွေနိုင်ငံတွေနဲ့တွေ့ဆုံဆွေးနွေးကြတဲ့အခါမှာလည်းဘုံသဘောတူညီချက်၅ချက်အတိုင်းစောင့်ရွက်ဖို့တိုက်တွန်းနေကြပါတယ်ခင်ဗျာ။